စစ်ကောင်စီရခိုင်ပြည်နယ်တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံအခြေစိုက်တန်ယုံတွေကတနမန်တချို့ပါဝင်တဲ့အဖွဲ့ဟာစစ်တွေမြို့နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းနဲ့မောင်တော်မြောက်ပိုင်းကဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုဒီလအစောပိုင်းကတွားရောက်ခဲ့ကြပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါဒီလိုနိုင်ငံခြားတနမန်တွေရောက်လာပြီးမောခါချောင်းပျက်စီးသွားတဲ့နေအိမ်တွေကိုပြုပင်ပေးမယ့်အကြောင်းပြောဆိုသွားပေမဲ့ဒုက္ခသည်တွေဘက်တော့ဘာမှတင်ပြခွင့်မရလိုက်တဲ့အကြောင်းစစ်တွေမြို့နယ်တက်ကပြင်းဒုက္ခသည်စခန်းကဒုက္ခသည်တူဦးကပြောပါတယ်ဒုက္ခသည်တွေအနေနဲ့မူလနေရက်ကိုပြန်ကျင်ကြပေမဲ့လည်းနေရက်ပြန်ရင်ကိစ္စနဲ့ပတ်သက်လို့ဘာမှပြောဆိုသွားတာမရှိကြောင်းလဲဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်အမပြောမပြောဘူးအဲ့ဒါနေရက်ပြန်ရင်စကားကိုလုံးဝမပြောဘူးအမှန်ဆိုရင်နေရက်ပြန်မစကားကိုပြောရမှာပေါ့နော်အန်တီရိုနေပြီးကြည့်တော့လေဦးပြောကတန်းလာတဲ့ဆိုင်းလာတာပေါ့နော်မြေပကဆန်းလာတဲ့ကိုရင်ကိုနေကိုမေပေါ့အဲ့ဒါကိုလုံးဝပါတခုမှမပြောလိုက
်နိုင်ငံခြားတန်တမန်တွေဟာစစ်တွေမျိုးကတက်ကြပြင်ဒုက္ခသည်စခန်းအပြင်မောင်တော်မြောက်ပိုင်းမှာရှိတဲ့တောင်ပြိုလက်ဝဲနဲ့လှဖိုးကောင်ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုလည်းတွားရောက်လေးလာခဲ့တယ်လို့မောင်တော်ဒေသခံမွတ်စလင်တူဦးကပြောပါတယ
်အထူးသဖြင့်ဒီစခန်းတစ်ခုကိုဒီပြန်လာတဲ့လူတွေလက်ခံရေးစခန်းပေါ့ဗျာအရာကြီးဆိုတဲ့ကိစ္စပေါ့အဲ့ဒီဟာတွေကိုကြည့်တယ်ပြီးဟိုမောကမွန်တိုင်းနဲ့ပတ်သက်ပြီးတော့ဟိုလုတ်တဲ့ဟာတွေပေါ့နော်အမိုးလန္ဒာတွေဘာတွေညာတွေဒါတွေလုတ်ပြီးတယ်ဆိုတဲ့ဟာတွေရှင်းလင်းချက်ပေါ့ဒါတွေတွေ့လို့ဝန်တာပါတယ်ဆိုတဲ့စကလုံးတစ်လုံးနှလုံးတော့ပြောတယ်ပေါ့လာကြည့်ရုံတော့ပဲဗျာ
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေကိုမြန်မာအာဏာပိုင်တွေနဲ့နိုင်ငံတကာတန်တမန်တွေခုလိုမကြာခဏလာရောက်တာတွေရှိပေမဲ့လည်းဒုက္ခသည်တွေအတွက်တစုံတရာထူးခြားပြောင်းလဲလာတာမျိုးမရှိတဲ့အကြောင်းလဲမွတ်စလင်ဒုက္ခသည်နောက်တူကပြောပါတယ
်ဒီမှာဒုက္ခသည်စခန်းကလူတိကပါပဲတဲ့အခါတရားလုံးလာနေတာပေါ့လူကြီးဒီပါတခုမှထူးတာမရှိဘူးအခုလာလည်းကြည့်တာပေါ့ဒါထူတာတခုလည်းမကြည့်ဘူးအဲ့လိုပြောနေတာပေါ့လူတွေက
အခုလာရောက်တဲ့တန်တမန်တွေထဲမှာဘယ်နိုင်ငံတန်ယုံတွေကအရာရှိတွေပါတယ်လဲဆိုတာကိုတော့သေချာမသိရသေးကြောင်းဒုက္ခသည်တွေကပြောပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကိုတွားရောက်လေးလာခဲ့တဲ့တန်တမန်တွေထဲမှာရန်ကုန်အခြေစိုက်ဘင်္ဂလားဒေ့ရှ်တန်မတ်ကြီးမွန်ဝါဟူစိန်လိုက်ပါသွားခဲ့ပြီးနေရက်ပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီရဲ့ပြန်လည်ထူထောင်ရေးဝန်ကြီးကရှင်းလင်းပြောဆိုခဲ့တယ်လို့လည်း VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ်နိုင်ငံသားတန်တမန်တွေရဲ့ခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနဲ့စစ်ကောင်စီသတင်းတွေမှာထုတ်ပြန်တာမတွေ့ရသလိုရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကိုရောစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုပါ VOA ကအချင်းချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေကြတာမရှိသေးပါဘူးပြခဲ့တဲ့ရပိုင်းတုန်းကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနေရက်ပြန်ပို့ရေးကိစ္စအစပြုလှုပ်ဆောင်မှုတွေဒီနှစ်ကုန်မှစတင်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောဆိုထားပါတယ်။နိုင်ငံတာဝန်ရှိသူတွေဆွေးနွေးတာအပြန်အလှန်တွားရောက်တွေ့ဆုံတာတွေလုပ်သွားမယ်အကြောင်းပြောဆိုထားပေမဲ့အခုခီးစဉ်နဲ့ဆက်ဆက်မှုရှိမရှိဆိုတာတော့မသိရသေးပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေဟာဆယ်စုနှစ်တစ်ခုကြာဒုက္ခသည်စခန်းတွေမှာနေထိုင်နေရတာဖြစ်ပြီးလက်ရှိမှာလည်းစခန်းတွင်းစားနေရိက္ခာမလုံလောက်တာ၊ကျန်းမာရေးစောင့်ရှောက်မှုလိုအပ်တာတွေရှိနေပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့သွာလာမှုတွေကိုလည်းစစ်ကောင်စီကလက်ရှိအချိန်ထိကန့်သက်ထားတာကြောင့်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ဒုက္ခသည်တွေတာမကကျေးရွာတွေမှာနေထိုင်ကြတဲ့မွတ်စလင်တွေဟာလည်းစားဝတ်နေရေးစီးပွားရေးပညာရေးကျန်းမာရေးစတဲ့အခက်အခဲမျိုးစုံကြုံတွေ့နေကြရတာဖြစ်ပါတယ်ခင်ဗျာ